ဘကျွန်တော်တို့ဇင်းရဝဲစကဝိုင်းမှာပါဝင်မှုဖိတ်ကြားထားတဲ့ပုံကူတွေကတော့ BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဖြစ်သူဦးမောင်မောင်မြင့်အဲဒါအပြင်ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူဦးအောင်နိုင်နဲ့အမေရိကန်ပြည်ထောင်စုအခြေစိုက် BADA မြန်မာအမေရိကန်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးညွန့်တန်းတို့ဖြစ်ကြပါတယ်ဒီကုလသမက်ကအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Mr. Vijay Nambiya ဆိုတဲ့ပုဂ္ဂိုလ်ဟာပြီးခဲ့တဲ့ဒီသတင်းပတ်အတွင်းမှာမြန်မာနိုင်ငံကို3ရက်ကြာသွားရောက်ပြီးတော့အစိုးရအဖွဲ့ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့သလိုပဲဒေါ်အောင်ဆန်းစုကြည်နဲ့အတူတခြားနိုင်ငံရေးပါတီတွေကပုဂ္ဂိုလ်တွေကိုလည်းပဲတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီနောက်သူကမြန်မာနိုင်ငံကမထွက်ခွာခင်မှာသူ့ရဲ့ဆွေးနွေးမှုတွေဟာကျင်းနာအားရစရာရှိတယ်။သမရဦးသိန်းစိန်ပြောကြားခဲ့တဲ့မိန့်ခွန်းကိုလည်းပဲကျူးဆိုတယ်။အကောင့်ထဲပေါ်ဖို့ကတော့သူ့အနေနဲ့စောင့်ပြီးတော့ကြည့်သွားမယ်စသဖြင့်လည်းပြောဆိုသွားတယ်ဆိုတာတွေကျွန်တော်တို့သတင်းနဲ့မှတွေ့ရပါတယ်။ဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးဥစွာပထမကျွန်တော်ဥမောင်မြင့်ကိုမေးပြစီခင်ဗျာဒီကုလသမဂ္ဂအရာရှိရဲ့ခရီးစဉ်နဲ့ပတ်သက်ပြီးဘယ်လိုများသုံးသပ်မိပါသလဲလို့
ဟုတ်ကဲ့ဟိုကျွန်တော်တို့ကုလသမဂ္ဂအနေနဲ့ကတော့ဗောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်လာလို့ရှိရင်ဒါသာသူတို့အနေနဲ့နှစ်ပေါင်းများစွာအခုချိန်ဒီချိုးပန်းနေတာဆောင်ရွက်နေတာတွေရှိတော့တော့ကျွန်တော်တို့အသိမှပြုတ်ပါမှာပါဒီကုလသမဂ္ဂနဲ့မြန်မာနိုင်ငံဆက်ဆံရေးပြန်ကြည့်မယ်ဆိုရင်လည်းဒီကုလသမဂ္ဂဆိုတာကဆရာနိုင်ငံရေးတွေမကဘဲနဲ့ဒီပြင်ဒီလူဝင်နဲ့ပတ်သက်တဲ့ကိစ္စတွေနောက်ပြီးတော့ကျမရည်နဲ့ပတ်သက်တဲ့ဒီကိစ္စတွေအဲနောက်ပြီးတော့ဒီစားနပ်ရိက္ခာနဲ့ပတ်သက်တဲ့ကိစ္စတွေဆက်သဖြင့်အဲ့ဒီကိစ္စတွေမှာဒီကျွန်တော်တို့မြန်မာနိုင်ငံကိုအကူအညီပေးခဲ့တယ်အကူအညီပေးနေတယ်လည်းဖြစ်တယ်ဆိုတော့ဒါတွေကိုရှိတဲ့အခါကျတော့ဒါတွေဘက်မှာတော့ကျွန်တော်တို့ဒီကောင်းကျိုးတွေတော်တော်များများရှိခဲ့ပေမဲ့လို့ဒီနိုင်ငံရေးနဲ့ပတ်သက်လာရင်တော့ကုလသမဂ္ဂအနေနဲ့ကဒီမြန်မာနိုင်ငံမှာတိတ်များများဒီဆွမ်းဆောင်မှုမရှိရအောင်ကျွန်တော်တို့တွေ့ရမှာပါဆိုတော့ဒါကြောင့်လည်းပဲဒီသူသဖြင့်ဒီလူ့ခွင့်ရင်းနဲ့ပတ်သက်တဲ့ကိစ္စတွေဒီမိုကရေစီရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာဟလာသူတို့ဘက်ကဒီမြန်မာနိုင်ငံဆိုင်ရာဟလာဒီအထူးကိုယ်စားလှယ်တွေလည်းမကြာခဏလာတယ်လူ့ခွင့်ရင်းနဲ့ပတ်သက်တဲ့အထူးကိုယ်စားလှယ်ပဲဖြစ်ဖြစ်ဒီကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကိုယ်တိုင်ရဲ့ဒီအထူးကိုယ်စားလှယ်ပဲဖြစ်ဖြစ်လာပေမဲ့လို့သူတို့တွေဟာအခုလိုလာတယ်ဟလာတွေးဆောင်တင်တဲ့သူတွေနဲ့သူတို့တွေ့တယ်တွေးဆောင်ခွင့်ပေးတဲ့လူတွေနဲ့သူတို့တွေ့တယ်ဆိုကြပါစို့အခုဆိုရင်ဟလာဝန်ကြီးချုပ်နဲ့မတွေ့ရဘူးဒီမြန်လူတွေနဲ့တွေ့ရတယ်ဆရာသမရနဲ့မတွေ့ရဘူးဒီမြန်လူတွေနဲ့တွေ့ရတယ်ဆိုတော့ဟိုတကယ်တမ်းလက်တွေ့ကြကြပြောကြကြဆိုလို့ရှိရင်တော့တို့ဂျင်နာချက်တွေထုတ်ပြီးပြန်သွားပြီမဲ့လို့ဒါလက်တွေ့မှာတော့ဘာမှဖြစ်မလာတာကိုကျွန်တော်တို့တွေ့ရမှာပါ။အဲ့တော့ရွေးကောက်ပွဲအချိန်ကာလတုန်းကလည်းပဲဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကဒါမတရားပါဘူးဆိုတဲ့သဘောမျိုးတက်ရောက်တဲ့ဂျင်နာချက်တွေဘလို့ကြီးပဲထုတ်ထုတ်ဒါတွေကိုတရားအောင်လုပ်ပေးနိုင်တဲ့အနေအထားမျိုးလည်းမရှိပါဘူး။မြန်မာနိုင်ငံသားတွေရဲ့အနေအထားတို့ရဲ့အမြင်ကိုကျွန်တော်တို့အဲ့ဒါသတင်းတွေမှာသိရတဲ့လောက်ပြန်ပြောမယ်။နောက်ပြီးတော့ NLD ကိုနှက်ရဲ့အနေအထားကိုလည်းကျွန်တော်တို့သတင်းထဲမှာတွေ့ရတဲ့လောက်ပြန်ပြောမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံသားတွေအနေနဲ့ကတော့ NLD အနေနဲ့ကတော့ကုလသမဂ္ဂအထူးကိုယ်စားလှယ်တဲ့ဒီ American နိုင်ငံကအခုအသစ်ခံတဲ့ဒီ American သမဂ္ဂရဲ့အထူးကိုယ်စားလှယ်ကိုပို့ပြီးတော့အားကိုးကြတာကိုကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်ခင်ဗျာ
ကုလသမဂ္ဂကဂျိုးပန်းဆောင်ရွက်တာတွေနဲ့ပတ်သက်ပြီးတော့ဒီတချို့ကလည်းပဲအဲကိုမောင်မြင့်ကကပြောသလိုပေါ့အားမလို့အားမရဖြစ်ခဲ့တဲ့လူတွေအများကြီးပါပဲကုလသမဂ္ဂအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတွေ့ဆုံဆွေးနွေးပြီးလို့ရှိရင်ညီညာချက်ထုတ်ဘာမှလည်းဒီနိုင်ငံရေးအပြောင်းအလဲဖြစ်ဖို့မဂျိုးပန်းနိုင်မှုဆိုပြီးတော့ဝေဖန်ခဲ့ကြတာတွေကျွန်တော်တို့အများပဲကြားရပါတယ်အဲ့တော့ဟိုဥညွန်သားနဲ့ကျွန်တော်မေးပြသေးခင်ဗျာအဲ့ဒီကုလသမဂ္ဂရဲ့ဂျိုးပန်းချက်တွေနဲ့ပတ်သက်ပြီးဘယ်လိုများရှုမြင်မိပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ပြန်ပြောရင်တော့လွန်ခဲ့တဲ့ဘုရားကြီးနေဝင်ဦးဆောင်ပြီးတော့လုပ်ခဲ့တယ်မြန်မာနေမျိုးဟန်တဲ့ဒီမူစီတွားရေးဆိုတာကိုပြည်သူတွေကမကြိုက်လို့ပြည်သူတွေအကျိုးမရှိလို့ကျွန်တော်တို့စူးစမ်းပြီးတော့ဖြုတ်ချခဲ့တာကိုကျွန်တော်တို့ကဘာနဲ့ပြန်ပြီးအဆုံးသတ်လာလဲဆိုတော့မြန်မာနေမျိုးဟန်နဲ့တွားဖို့ဒီမူစီရေးဆိုတာဒီမူစီမြန်မာနေမျိုးနဲ့တွားမယ်ဆိုတာကိုကျွန်တော်တို့တွေ့ရတော့နော်အဲ့တော့ဒီကဘာမှာအရက်ဆက်ဆုံးအကြမ်းညုံဆုံးစစ်ကောင်းဆောင်နေတဲ့သူတို့ရဲ့အပေါင်းပါရင်းတွေကိုမြန်မာပြည်မှာဒီမိုကရေစီတည်ဆောက်နေပါလေဆိုတာပေါ့ဒါသူတို့ပြောတာကျွန်တော်တို့ကတော့ဘရောမာလက်ခံမှာမဟုတ်ဘူးပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အခု UN ကလာအောင်သူတို့ကြိုးစားတယ်အခုအာဆီယံကလည်းအသိမှတ်ပြုအောင်ကြိုးစားတာအဓိကကတော့သူတို့ရဲ့ဒီအပေါ်ယံအလွှာပါပါလေးရနေပြီးတော့ဟလာရတအစိုးရထားတာပဲမြင်တကယ်စစ်ကောင်းဆောင်ကြီးရဲ့အနာဆက်လက်တည်နေရေးအတွက်သူတို့ကဒီလမ်းကြောင်းတွေကိုဖွင့်ထားတာလည်းဖြစ်တယ်ဆိုတာကျွန်တော်တို့သိရမှာပေါ့နော်။အဲမြန်မာပြည်မှာတကယ်တကယ်ပြောင်းလဲသွားဖို့ကျွန်တော်တို့ဒီ game change ကြီးပေါ့နော်။တခုကနေတခုတကယ်တကယ်အဖြစ်အမဲကနေတကယ်ပြောင်းသွားဖို့ဒီမျိုးစီဘက်ကိုတကယ်အခြေခံကြကြပြောင်းသွားဖို့ကတော့မြန်မာပြည်ကိုနှိုက်ကြသူတို့ရဲ့ခွန်အားသူတို့ရဲ့ကြိုးစားမှုနဲ့လက်ရှိအခြေအနေကိုသုံးသပ်ပြီးတော့ဆန်းစုကြည်ကောင်းဆောင်မှု NLD ထက်လာဒီလိုတိုက်ခိုက်နေတဲ့လက်တွဲပြီးလုံးမှသာလည်းဖြစ်မှာပေါ့။ဆိုတော့ဒါကတော့ကျွန်တော်ဟိုခဏမှပြောလိုတာပေါ့လေ။ဒါပေမဲ့ဒီကုလသမဂ္ဂသွားတာဟုတ်လားဒီမှာစစ်စိုးရကနေပြီးတော့စစ်ကောင်းဆောင်ပို့ချုပ်တွေထွက်သွားပြီးတော့အခုလိုအပေါ်ယံ လာစစ်သားဆိုရလေးတက်လာတာလုံးလုံးဟိုအကျိုးမရှိဘူးလို့ပြောရင်လည်းဒါတော့မဟုတ်သေးပါဘူး။ဘုကျုံတိတ်ဆိတ်မိကုန်းနေနားထောင်လိုက်ရင်တော့ကောင်းတာလေးတွေ့တာကျွန်တော်နင်းဖြစ်တယ်။တကယ်လို့တာမလို့တာတော့ဒါကျွန်တော်တို့ဆက်လက်ဆောင်ကြည့်ရမှာမလို့ဘူးလည်းများတယ်။ဒါပေမဲ့အခုကုလသမဂ္ဂကိုယ်စားလှယ်ကိုနိုင်ကိုလည်းသူတို့ရဲ့ဘာပြန်ပြောသွားလဲဆိုတော့ကိုကျုံတိတ်ဆိတ်ရဲ့မိကုန်းကိုပဲသူကပြန်ပြီးတော့ကောက်နှုတ်ပြီးသူကပြောသွားရင်ဒါတမရကြီးအနေနဲ့ဟလာအုတ်ချုပ်ရေးလူခွင့်ရေးဟလာတရားဥပဒေစိုးမိုးရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေအာမခံထားတယ်ဟလာဒီအာမခံချက်တွေကိုတကယ်လေးလေးနက်နက်တိတိယယောက်မှန်မှန်ငယ်အကောင့်ထဲပုံမပေါ်ဆိုတော့ကျွန်တော်တို့စောင့်ကြည့်နေတယ်ဒါကိုအကောင့်ထဲပို့အဓိကအကြရှေ့ဆက်ဖို့ကလည်းအကျဉ်းသားတွေလွတ်ပြေးဖို့လိုတယ်ပြီးတော့အတိုက်ခံနေတဲ့စကားပြောရမယ်လို့လည်းသူကပြောတယ်ပြီးတော့ဒီလိုလုပ်ငန်းစဉ်တွေဟာ UN နဲ့မကဘူးအာဆီယံနဲ့မကဘူးကမ္ဘာအရေးကပါလက်ခံလာအောင်လို့ဆက်လက်ကြိုးစားရမယ်ဆိုလို့လည်းသူတို့ကဒီလိုပြောသွားတာဟုတ်လားကျွန်တော် UN News မှာအဲ့လိုရေးထားတယ်ကျွန်တော်တွေ့ရပါလိမ့်ဆက်ဒါလေးတွေကဟိုလုံးလုံးကြိုးမရှိတာတော့မဟုတ်ပါဘူးဗမာပြည်မှာဖြစ်တဲ့ဖြစ်တိုက်တာလေးတွေလမ်းလွဲတာလေးတွေကိုမိမုံထိုးပြတယ်ဟလားကမ္ဘာအနေနဲ့ကမ္ဘာကောင်းဆောင်အနေနဲ့အစိုးရတွေမမေ့သွားအောင်ဒါထောက်ပြနေတယ်ဆိုတဲ့အပိုင်းကနေပြီးတော့ကျွန်တော်အနေနဲ့ကြိုးဆိုပါတယ်ပြီးတော့ဒေါ်ဆန်းစုကြည်တို့အနေနဲ့လည်းဒီကိုယ်စားလှယ်နဲ့တွေ့ခွင့်ရတယ်သူတို့လိုအပ်ချက်တွေသူတို့ရဲ့ concern တွေတင်ပြခွင့်ရတယ်ဆိုတော့ဒါလည်းအကျိုးရှိတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ခြုံပြောရရင်တော့ကျွန်တော်တို့ပြည်သူတွေရတာလည်းမြန်မာပြည်ပြောင်းလဲရေးကိုလှုပ်လို့ရမှာဖြစ်ပါတယ်အဲ့တော့ဒီလို UN ကနေပြီးတော့လှုပ်ရှားနေတာဟာအကျိုးလုံးလုံးကြီးရုပ်တာမဟုတ်ပြင်မဲ့တကယ်တည်းရဲ့အားကောက်တဲ့အကြောင်းအရာတော့မဟုတ်ပါဘူးလို့ကျွန်တော်ပြောလို့ပ
ါဟုတ်ကဲ့ခင်ဗျအနှစ်40 50တိုင်းပြည်မှာတင်တယ်လို့မင်းမှုအုပ်ချုပ်ခဲ့တဲ့အတမိုင်းကလည်းရှိနေတော့နေချင်းညချင်းအပြောင်းလဲတွေပေါ်မလာနိုင်ဘူးဆိုတာကိုတော့လည်းပဲသဘောပေါက်ပါတယ်ဒါပေမဲ့လည်းပဲတကယ်တမ်းဒီမိုကရေစီဘက်ကိုဥှလှဲ့လာပြီဆိုလို့ရှိရင်တော့အ ਨੇ စုံယုံကြည်ချက်ကြောင့်မလို့အချင်းချင်းနဲ့နိုင်ငံရေးသမားတွေလွတ်ပေးတာမျိုးအများကမြင်တွေ့ခြင်းနေကြတာပေါ့လေဒီတော့သမရာကြီးဦးသိန်းစိန်အနေနဲ့လှုပ်ပြကင်ပြခြင်းနဲ့ဆိုရင်တော့မှပဲလက်ပွန်းတတိနဲ့သူလှုပ်လာခဲ့တဲ့ဗိုလ်ချုပ်ကြီးတွေသူ့ရဲ့ဆရာဗိုလ်ချုပ်မှူးကြီးတွေရဲ့အရေးမဲကြီးအောက်ကနေဘလောက်သူယုံထွက်လာနိုင်မလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်ကြမှာပါ။ကိုညွန်သားပြောသလိုပဲဥသိန်းစိန်ကသူပြောထားဆိုထားသလိုဟိုတိတိကျကျနဲ့သာလုပ်မယ်ဆိုလို့ရှိရင်တော့လည်းပဲဒါကောင်းတဲ့အကွက်ကလေးပေါ်လာမှာပေါ့ဗျာ။အားလုံးကတော့တကယ်အကောင့်တဲ့ပေါ်မှာလားဆိုတာတန်တရားနဲ့ကြည့်နေကြတာပါပဲ။ကဲကိုအောင်နိုင်ရောဘယ်လိုများဒီကိစ္စအပေါ်မှာရှုမြင်မိတယ်ခင်ဗျ။ဟိ
ုကုလသမဂ္ဂကတော့ဒီမစ္စနမ်ဘီယာပေါ့နမ်ဘီယာသွားတာကတော့အထွေထွေတွင်းမှုချုပ်ရဲ့ကိုစားသွားတဲ့သဘောမျိုးကျွန်တော်မြင်ပါတယ်။ထွေတွင်းမှုချုပ်ကနေပြီးတော့သတင်းစကားပါလာလေးတွေကိုသွားပြောပြမယ
်။
ဒီမှာဒီရဲ့အခြေအနေသူလေးလာတဲ့လောက်ကိုထွေတွင်းမှုချုပ်ကိုပြန်ပြီးတော့အစီရင်ခံတင်ပြမယ်ပေါ့နော်။ဆိုတော့ဒါမဲ့သူသွားတဲ့လာတဲ့ခေါက်မှာခုမှတော့တော်တော်များများတော်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရတယ်။နိုင်ငံရေးပါတီတွေကကောင်းဆောင်နဲ့တွေ့ခွင့်ရတယ်။အစိုးရဝန်ကြီးတချို့နဲ့တွေ့ခွင့်ရတယ်ဆိုတော့ဟိုဒီခရီးစဉ်လေးတစ်ခုလည်းပြောမယ်ဆိုရင်တော့အလားလာလေးကြီးကောင်းလာတာမျိုးလေးတော့မြင်ရတာပေါ့
။ဟုတ်ကဲ့ဟိုကျွန်တော်ဒီနောက်တစ်ခုပြပြောအောင်မခင်ဗျာ။ तू ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုစား तू ကသွားတယ်ဆိုတဲ့နေရာမှာ तू ကအခုလိုပေါ့နော်အခုကောင်းနေပြောလို့ပဲကောင်းဆောင်နေနဲ့တွေ့ရတယ်။ဒီဘန်ကီမွန်းသွားတော့ကဆိုလို့ရှိရင်မစ္စဘန်ကီမွန်းကဒေါ်ဆာဆုညေတွေ့ခွင့်တောင်းတာတော့မှပဲဟလာဟိုကစစ်ဆိုးရကခွင့်မပြုခဲ့ဥစားလေးမှတ်မိကြပါပါနော်
။ဟုတ်ကဲ့တော့အဲ့လိုဒီနယ်လေးတိုးတက်လာတာလေးရောတွေ့ရတယ်ပေါ့ဒါပေမဲ့ဟိုအခုအချိန်နေအစိုးရအစ်စ်ပေါ့နော်အစိုးရအစ်စ်ပြောင်းသွားပြီးတဲ့အချိန်နေတခြားလုံးမှမြင်နေရတော့နိုင်ငံတကာမှာတော့မြန်မာအစိုးရကဒီစီးပွားရေးပိတ်ဆို့မှုတွေပြတ်သွားအောင်ပျောက်သွားအောင်မရှိတော့အောင်ကြိုးစားနေတယ်လို့မြင်နေတော့ဒါမြင်တဲ့အတိုင်းလည်းသူအာဆီယံမှာချင်းကတ်တယ်ကုလသမဂ္ဂမှာချင်းကတ်တယ်ဥရောပတွေချင်းကတ်တယ်ဆိုအမျိုးမျိုးလုပ်နေကြဆိုဟိုအခုလောလောဆယ်မှာတော့ကျွန်တော်မြင်တဲ့လောက်ကတော့သူတို့ဘာတွေလုပ်မယ်ဘာတွေလုပ်မယ်ဆိုပြောနေတာပဲရှိတာပေါ့လေဆိုတော့အခုပြောအခုဒီကိုယ်စလဲရဲပြန်ပြောပြရတာသူကအားရရတယ်ကျင်းတတ်တယ်ဆိုတော့ပြောရတဲ့ဘောမျိုးပြောတော့မြန်မာသူ့ဘက်ကတော့တော်တော်များများသူတို့ဘာတွေလုပ်မယ်ညာတွေလုပ်မယ်ဆိုပြောလိုက်ပုံရပါတယ်ဒါပေမဲ့ဟိုအခုသူ့ရတက်လာလေရက်တရာကြော်ပြီးအခုတိတော့ဘာမှတော့ထူးထူးခြားခြားကြီးမမြင်ရသေးဘူးအနည်းဆုံးပေါ့နော်လူငင်းချတာဝင်ပေးတာမျိုးတွေကျင်းသားတွေပြန်လှုပ်ပေးတာမျိုးတွေတော့တောင်ဘာမှမလုပ်လာသေးဘူးဆိုတော့ဟောဒီခရီးစဉ်လေးကွက်ကွက်ကတော့အောင်မြင်တယ်လို့ရှိရတယ်ဒါပေမဲ့တကယ်ဖြစ်လာပါမလားဆိုတော့တန်လျာတော့ရှိနေရတော့မှာပဲခင်ဗျာ
ဟုတ်ကဲ့နောက်ပြီးတော့ဒီမစ္စနမ်ဘီယာသွားတဲ့ခရီးစဉ်မှာဒီမြန်မာနိုင်ငံရဲ့အကြီးကကြတဲ့အချက်တစ်ချက်နော်တိုင်းရင်းသားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးသူဘာမှပြောဆိုဆွေးနွေးသွားတာမရှိဘူးလို့လည်းကျွန်တော်ကြားရပါတယ်ဒီအခုရှမ်းပြည်နယ်တို့ကရင်ပြည်နယ်တို့မှာနော်ကချင်းပြည်နယ်ဘက်မှာဒီမတ်တမရောကနေပြီးတော့ထိုးစစ်ဆင်နေတာတွေเนาะဖိအားပေးနေတဲ့ကိစ္စတွေဟာဒါတွေကလည်းပဲဒ ဒီမြန်မာနိုင်ငံအတွက်တော့ကောင်းတဲ့ကိစ္စတွေမဟုတ်ဘူးမို့လားဒီတော့ဒါတွေလည်းပဲသူ့အနေနဲ့အနေချင်းတော့ပြောဆိုဆွေးနွေးသင့်တယ်လို့ကျွန်တော်တို့ကယူဆမိတာပဲခင်ဗျကိုမောင်မြင့်ပြောပါအောင်လား
ဟုတ်ပါတယ်ခင်ဗျဒီတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးပဲခေါ်ခေါ်ဒါလားမျိုးသားရင်သားစီရေးလို့ပဲခေါ်ခေါ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါဆောင်ရွက်နေပါတယ်ဆိုပြီးတော့ဒီသောတပိုင်းဒီနာဖအစိုးရကိုနိုင်လက်ထက်မှာကိုသူတို့ဒါကိုတော်တော်လေးလေးပြီးပြီးတော့ပြောပါတယ်နောက်ပြီးတော့ဒါဒီတစ်ဖွဲ့ကလွဲလို့ channel လက်နဲ့ကင်အဖွဲ့တွေအားလုံးနဲ့အဲ့ဒါငြိမ်းချမ်းရေးရပြီးပါပြီဆိုတော့သဘောမျိုးနဲ့နိုင်ငံတကာကိုအဲ့ဒါဟိုသဘောမျိုးနဲ့အဲ့ဒါဒီနိုင်ငံတကာကိုပြောခဲ့တာ၄ရှိတယ်နိုင်ငံတကာရဲ့ဒီသဘောကတော့သဘောကျလက်ခံမှုကိုလိုလားခဲ့တဲ့အနေအထား၄ရှိတယ်ဆိုတော့ဒါပေမဲ့လို့ဟာလာအခုဒီအစိုးရပြောင်းလဲကာလမတိုင်ခင်လေးမှာတယ်ဟာလာသူတို့စောစောကပြောခဲ့တဲ့ဒီမျိုးသားပြန်လဲရင်ကြားစီကိစ္စပြည်တွင်းစစ်ကိစ္စဟာတကယ်တမ်းပြောမှဆိုရင်စောစောကသဘောတူလာတဲ့အဖွဲ့တွေဟာသဘောမတူတယ်ပဲနဲ့တချို့ဆိုရင်သဘောအဖြစ်ကိုပြန်ရောက်သွားတဲ့အနေအထားအထိရှိပါတယ်မစ္စနမီးယားရဲ့ဒီခရီးစဉ်အပြီးမှာသူထုတ်တဲ့ကြေညာချက်မှာတော့သမရဦးသိန်းစိန်ရဲ့ဒီမိန်ကုန်းကိုသူကိုးကားပြီးတော့ပြောခဲ့တဲ့အထဲမှာတော့ဟာဒီမျိုးသားပြန်လဲရင်ကြားစီကိစ္စနဲ့ပတ်သက်ပြီးတော့သူတစ်ချက်ပြောပါတယ်အဲသို့တော်လည်းပဲတကယ်တမ်းပြောမှဆိုလို့ရှိရင်တော့ဒီဦးသိန်းစိန်ပြောတဲ့ဒီမျိုးသားရင်ကြားစီကိုဟာလိုလားပါတယ်ဆိုတဲ့ကိစ္စဟာဘယ်လောက်ထိဖြစ်လာမလဲဆိုတာစစ်တပ်ပေါ်မှာတော့မူတည်ပါတယ်ကျွန်တော်တို့ဒီကနေ့နားလဲတဲ့လောက်ကတော့ဟာဒီသမရကိုနိုင်ကမြန်မာနိုင်ငံမှာဟာအာဏာအရှိဆုံးလို့ဆိုပေမဲ့လို့သူဟာစစ်တပ်ကိုမနိုင်ပါဘူးစစ်တပ်ကသူနည်းသူဟာနဲ့သူဟာနိုင်ငံကိုနောက်ကွယ်ရနေအုပ်ချုပ်နေတာပါဆိုတော့ဒီပြည်တွင်းငြိမ်းချမ်းရေးကိစ္စဒီပြည်ပြန်လည်တည်မြဲရေးကိစ္စကိုဒီဦးသိန်းစိန်အစိုးရကဦးသိန်းစိန်လိုလားသည့်တိုင်အောင်ဟာဦးသိန်းစိန်ဦးဆောင်တယ်အစိုးရကဆောင်ရနိုင်ပါမလားဆိုတာလည်းပဲအဲကျွန်တော်တို့အများကြီးတာဝန်ရရှိစီကကောင်းပါတယ်အတချိန်တည်းမှာပဲလေဒီကိစ္စဟာကုလသမဂ္ဂအနေနဲ့ဒါဘာမှဝင်လုံးလို့ကိစ္စဝင်လုံးလို့ရတဲ့ကိစ္စမဟုတ်ဘူးဆိုတာလည်းပဲကျွန်တော်တို့အလက်ခံမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်အောင်နိုင်ပါခင်ဗျာကျွန်တော် UN ကိစ္စနဲ့ပတ်သက်လို့ပေါ့နော်ကုလသမဂ္ဂကိစ္စနဲ့ပတ်သက်လို့ဟို energy ကတောင်းဆိုတာလေးတခုထည့်ပြောချင်တာပါ energy ကတော့ဟိုဒီလိုမျိုးကိုယ်စလဲတွေလွတ်တဲ့အထွေထွေမှုချုပ်ကကိုယ်စလဲလွတ်တဲ့3လတစ်ခါလာတယ်6လကြာမှတစ်ခါလာတယ်တစ်နှစ်မှတစ်ခါလောက်ဟိုဗီဇာရတဲ့ခါလေးလာတယ်ပေါ့နော်ဒါပေမဲ့ဆိုအမြဲတမ်းကိုယ်စလဲတယောက်ကိုရန်ကုန်မှာတောင်းမလို့ရှိရင်မမလီမှာထားထားဖို့ဆိုတာလေးတောင်းဆိုတာလေးဆိုရလေးကတော့ဖြစ်တဲ့နယ်တကယ်တမ်းကိုမြန်မာဆိုရကအပြောင်းလဲတွေလုပ်မယ်ဒီမိုကရေစီလမ်းကြောင်းသွားတယ်ဆိုလို့ရှိရင်တော့ဒီဟာမျိုးလေးတွေကိုတော့လိုက်ရောလာတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဆိုတော့တကယ်တမ်းဒီလိုမျိုးများဖြစ်လာမလားဆိုတော့ကြည့်ရမှာပေါ့လေနော
်ဟုတ်ကဲ့
ကောင်းနိုင်ပြောတာအင်မတန်မှန်ပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ဒီ ILO ယုံကိုဟာဒီနိုင်ငံကသူမလို့သူမအဖွဲ့ချုပ်ယုံကိုမြန်မာနိုင်ငံမှာဖွင့်ဝင်ရပြီးတဲ့နောက်ပိုင်းမှာဒီမြန်မာနိုင်ငံကအလို့သမားတွေအခွင့်အရေးတွေကိုဟာမြန်မာအစိုးရအရင်တော့အထက်ပို့ပြီးတော့လိုက်လျောလာတာတွေရှိပါတယ်အဲ့တော့ကုလသမဂ္ဂထွေထွေတွေ့ရင်မှုချုပ်ရဲ့ဒီအမြင်တန်းကိုယ်စားလှယ်ရုံးမဲ့ဖြစ်ဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြင်တန်းကိုယ်စားလှယ်ရုံးမဲ့ဖြစ်ဖြစ်မြန်မာနိုင်ငံမှာထားနိုင်မယ်ဆိုရင်တော့အခုလက်ရှိအခြေအနေတက်ပို့ပြီးကောင်းလာနိုင်တဲ့အနေအထားရှိမယ်လို့တော့ကျွန်တော်ယူဆတာပါဗောနော
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကုလသမဂ္ဂအဖွဲ့ကြီးနဲ့ပတ်သက်လို့ဒီကမ္ဘာအရရမှာပေါ့လေဒီဝေဖန်ပြစ်တင်မှုတွေလည်းကျွန်တော်တို့မကြောင်ကြာသတင်းတွေမှာတွေ့နေရတာပဲကုလသမဂ္ဂအဒီအစွဲမရှိတဲ့ကြားပဲဘာမှလုပ်ရကံရင်မရှိဘူးအာဘေးကနေပြီးတော့ဟိုဥဆောင်ပြီးတော့ဟိုတိုက်တွန်းပေးမယ်လှုပ်ရှားပေးမယ်အင်အားစုတွေပေါ်မှသာကုလသမဂ္ဂလိုက်လို့ရတဲ့စသဖြင့်မျိုးဝေဖန်မှုတွေကြားနေရတာပဲဒီတော့လဲဟိုအခုခရီးစဉ်နဲ့ပတ်သက်လို့ပေါ့လေနော်အခုဒီပြောခဲ့ဆိုခဲ့တာတွေကတော့အားရစရာတော့ရှိပါတယ်ဒါပေမဲ့လည်းတကယ်လို့ဒီဘလောက်ဖြစ်လာမလဲဆိုတာကတော့တကယ်ပဲစောင့်ကြည့်ရမှာပါအဲခုနကစစချင်းကျွန်တော်စကားပြန်ခံခဲ့သလိုပဲဒီသတင်းပတ်စောစောပိုင်းမှာဒီအာဆီယံအရှေ့ဆောင်အာရှနိုင်ငံများအဖွဲ့ကြီးရဲ့ထိပ်သီးညီလာခံကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပပြုလုပ်ခဲ့တော့မြန်မာနိုင်ငံအစိုးရအနေနဲ့2014ခုနှစ်မှာအလှည့်ကျဥက္ကဋ္ဌတာဝန်ထမ်းကျင်နေဆိုပြီးတော့သူတို့တင်ပြလာတယ်ပေါ့လေဒီတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်ပြီးဆွေးနွေးကြပါတယ်အဲ့ဒါညီလာခံအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့သူတို့မူအားဖြင့်မြန်မာနိုင်ငံကိုအလှည့်ကျဥက္ကဋ္ဌနေရာပေးဖို့သဘောတူတယ်ဒါပေမဲ့လို့ဒီကြားထဲမှာဒီမိုကရေစီကြီးအဲ့တော့ဘလောက်သူတို့ပြောင်းလဲလှုပ်ဆောင်တာတွေရှိမလဲဆိုတာကြည့်ကျင်သေးတယ်ဆိုတာလည်းပဲကျွန်တော်တို့ကြားရပါတယ်အဲအာဆီယံအဖွဲ့ကအမေရိကန်တို့ EU တို့နဲ့အမြဲတမ်းပဲသူတို့ကဩဇာအာဏာမကင်းတဲ့နိုင်ငံကြီးတွေဖြစ်နေတဲ့အတွက်ကြောင့်သူတို့ထိတ်တိုက်ရင်ဆိုင်ဆန့်ကျင်လို့တဲ့စံတာတော့သူတို့မရှိဘူးဆိုတာကျွန်တော်တို့သိတယ်ဒါကြောင့်လည်းပဲစင်ကာပူနိုင်ငံကဒီကိစ္စမှာတော်တော်လေးကန့်ကွက်ခဲ့တယ်ဆိုတာလည်းကျွန်တော်တို့ကြားရပါတယ်ဒီတော့ဒီအကြောင်းနဲ့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးကြပါလားခင်ဗျဒီအာဆီယံအဖွဲ့ကအလှည့်ကျဥက္ကဋ္ဌဖြစ်နေတယ်ဆိုတဲ့ကိစ္စပေါ်မှာဘယ်လိုများရှုမြင်မိသလဲကိုညွန်သားပဲကျွန်တော်စပြီးတော့မေးပြသည်ခင်ဗျာ
ဟုတ်ကဲ့အဓိကပါလေကျွန်တော်တို့ကမှပြည်သူတွေပြုလှုပ်ဖို့ကြိုးစားလာတာဆိုတော့တော်တော်လေးကြာပြီပေါ့နော်အ ဒီဆန္ဒရှင်စနစ်အောက်တာလည်းရောက်လောက်ရောက်တာလည်း62ဖြစ်ရပဲကျွန်တော်အခုချိန်မှာပြန်တုံးတက်လိုက်ကြည့်လိုက်တော့ကြာသေးတယ်သူတို့ရွေးကောက်ပွဲတွေလုပ်တယ်အဲ့ဒါရွေးကောက်ပွဲတွေလုပ်တာတကယ်တကယ်ပြည်သူတွေရွေးချယ်ထားတဲ့ပြည်သူတွေရဲ့သဘောဆန္ဒကိုပြစ်ပယ်ပြီးတော့တောင်းဆန်းသူကြီးတို့အနယ်ကြီးတို့ကြောင်ထိုးပြီးတော့သူတို့ကလှုပ်ချင်းလှုပ်သွားတယ်ပေါ့နော်အခုချိန်မှာဗမာပြည်ကလွတ်လပ်ပြီလားပြည်သူတွေလူချင်းတဲ့အချိန်ရောက်ပြီလားဒီလိုအနာရှင်ဆန်းဆန်းပုံစံဆိုအစိုးရတက်လာတယ်မရောက်သေးပါဘူး။ဒါဆိုကျွန်တော်တို့နိုင်ငံမှာရှိရတကယ်နိုင်ငံတိုင်းမို့လို့တကယ်ပြည်သူတွေရဲ့အကျိုးရှိဖို့ရှေ့ရှုပြီးတုံ့တန်ရအချက်နှစ်ချက်ဖြစ်ဖို့လိုတယ်။တစ်ခုကတော့ဒီမိုကရေစီနိုင်ငံရဲ့အရေးဆန္ဒတွေမှာဟာလားအများပြည်သူရဲ့ဆုံးဖြတ်ချက်နဲ့ဖြစ်ရမယ်ဆိုတဲ့အပိုင်းဒီအပိုင်းကလည်းကျွန်တော်တို့မဖြစ်ခဲ့ဘူးလား2008ဟာလားရောင်းဖွဲ့စည်းပုံအခြေခံဒီပြူတာပေါ့ပြီးခဲ့ရွေးကောက်ပွဲတော့သူတို့လှုပ်ရှားလှုပ်သွားတာပဲ။နောက်တစ်ခုက civil liberty ပေါ့နော်ပြည်သူတွေမှာတူဦးချင်းရှိတိုင်းရဲ့ရပိုင်ခွင့်တွေကိုဟာလားကာကွယ်တာအတိမတ်ပြူတာအားပေးတာတွေရှိသလားမရှိပါဘူး။အခုဆိုအကျဉ်းသားတွေပဲ2000ကျော်ရှိတယ်ဗျ။အဲအကြောင်းကျွန်တော်ပြောလို့တာလောလောဆယ်ပုံမှန်ကြီးမှာဖြစ်နေတာဟာတကယ်တကယ်စစ်မှန်တဲ့လွတ်လပ်မှုတရားမျှတမှုနဲ့ဒီမိုကရေစီနဲ့ဘာမှမဆိုင်ဘူးတခြားစီဖြစ်နေတယ်ဆိုတော့ကျွန်တော်ပြောလို့ရပါတော့အခုလို့သူတို့စစ်အာဏာရှင်တွေကဒီပြည်ပရဲ့ဖိအားတွေပေါ့လေအထူးသဖြင့်အနောက်နိုင်ငံရဲ့ဖိအားတွေတရုတ်လိုနိုင်ငံမျိုးရဲ့မတိမတာဖိအားပေးမှုတွေကြောင့်သူတို့မှပြောင်းလဲမှုတခုလောက်ရတော့မယ်ဆိုတော့သူတို့တိတဲ့အချိန်မှာသူတို့အဲ့ပြောင်းလဲမှုတခုကိုသူတို့ဖန်တီးခဲ့တယ်ဒီပြောင်းလဲမှုကလည်းအနည်းဆုံးလိုက်လျောမှုတွေပေးပြီးတော့အဓိကအနှစ်သာရကတော့သူတို့လက်ထံမှာအာဏာရှိဖို့ပဲအဲ့ဒီအားတွေလည်းသူတို့လုပ်ခဲ့ပြီးအိန္ဒိယရဲ့နိုင်ငံကြီးရဲ့အားပေးထောက်ခံမှုနဲ့တရုတ်လိုအိန္ဒိယလိုနိုင်ငံမျိုးတွေရဲ့စီးရီးဒီမိုကရေစီတာဝန်ရေးအားပေးထောက်ခံမှုတွေနဲ့သူတို့လုပ်ခဲ့ပြီးအခုသူတို့လိုနေတာကဘာလဲဆိုတော့ဒီအစိုးရရဲ့ဒီကဘာနဲ့အတိမတ်ပြူလာဖို့ကဘာနဲ့အတိမတ်ပြူလာဖို့သူတို့အားလုံးခြေလှမ်းနဲ့ကြိုးစားတာကအခုအာဆီယံပေါ့နော်အာဆီယံရဲ့အတိမတ်ပြူမှုကိုသူတို့လုပ်ချင်တယ်ဒါရပြီဆိုသူတို့ကရှေ့ကိုနိုင်တူသွားပြီပါလေ။ဒါကြောင့်သူတို့ကအာဆီယံကိုသွားပြီးတော့ဟိုဒီဥစ္စာကိုသူတို့တင်ပြခဲ့တာပါလေ။ဒါကလည်းကျွန်တော်တစ်ဖက်ကပြောရင်ကျွန်တော်တတိထားမှာစစ်သားတွေစစ်အာဏာရှင်တွေဖြစ်တော့လေ။နှစ်20ကျော်30လောက်ဒီအုပ်ချုပ်မှုကိုလုပ်လာတဲ့အချိန်မှာသူတို့ကတော်တော်ကျွမ်းကျင်တဲ့နိုင်ငံရေးကစားတတ်တဲ့လူတွေဖြစ်လာပြီဆိုတော့လည်းကျွန်တော်အတိအမှန်ပြောပါမှာပေါ့နော်။ဆိုတော့အခုလိုတင်ပြတဲ့အချိန်မှာကျွန်တော်အာဆီယံဘက်ကလည်းသူရဲ့အကျိုးစီးပွားဒီအဖွဲ့ရဲ့အကျိုးစီးပွားကိုသူတို့တော်တော်လေးသတိထားဖို့လိုတယ်။နောက်တစ်ခုကမြန်မာအစိုးရရဲ့ဒီပြောချင်တာပြောတာတစ်မျိုးလုပ်တာတစ်မျိုးဆိုလည်းသူတို့တော်တော်တွေးကြပြီပေါ့လေ။အခုအင်ဒိုနီးရှားနိုင်ငံဝန်ကြီးရဲ့ပြောပုံဆိုကြည့်ရရင်တော့သူတို့တော်တော်တတိထားတာတွေ့ရတယ်။ဒီအချက်ကိုစဉ်းစားဖို့ဆိုရင်တော့ဗမာပြည်ကိုနိုင်ငံရေးဝန်ကြီးတွားပြီးတော့အချက်လက်ရှာဖွေပြီးတော့မှဒါကိုသူတို့လက်ခံစဉ်းစားမယ်ပေါ့လေ။အဲဒီအင်ဒိုနီးရှားနိုင်ငံရေးဝန်ကြီးလည်းမကြခင်အာဆီယံကိုတွားမယ်ပေါ့။ဆိုလိုတာကကျွန်တော်နောက်ဆုံးသုံးသပ်တာဒါစစ်ဆိုးရရဲ့ရှေ့တိုးပြီးတော့သူတို့ကိုကဘာတိမတ်ပြူလာအောင်ကြိုးစားတဲ့ခြေလှမ်းဖြစ်တယ်လို့တစ်ခါကလည်းအာဆီယံနောက်မှာရှိတဲ့အနောက်နိုင်ငံပေါ့ United States နဲ့ Europe ပေါ့လေသူတို့ရဲ့ဒီနေရာမှာဘယ်လိုရှေ့ရှေ့ပြီးကြိုးစားသွားမလဲဆိုတော့ဒါကျွန်တော်တို့ကြည့်ရမှာပဲကျွန်တော်တို့အဘက်ကတော့ဒီအဓိကအနေနဲ့အာဆီယံမြန်မာစစ်ဆိုးရအခုဒါစစ်ဆိုးရလို့ပဲပြောကြပါလို့လေစစ်နောက်စစ်ဆိုးရကြိုးကန်နေတဲ့ဒီရတားဆိုးရကဒီအာဆီယံရဲ့ဥက္ကဋ္ဌနေရာကိုရသွားပြီဆိုရင်နိုင်ငံရေးရသူတို့ရဲ့လွန်ကြီးမားတဲ့အောင်မြင်မှုဖြစ်သွားမှာဖြစ်ပြီးတော့ကျွန်တော်ဒီမိုကရေစီလှုပ်ရှားမှုကလည်းနောက်ကိုခြေတလှမ်းဆုပ်သွားမှာပဲလို့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ဒီအာဆီယံပွဲလမ်းမှာကဒီမိုကရေစီထွန်းကားနေတဲ့နိုင်ငံတွေကအများစုဖြစ်ပါတယ်နော်ဒီဖိလစ်ပိုင်တို့စင်ကာပူမလေးရှားထိုင်းဆိုတဲ့နိုင်ငံတွေကဒီဒီမိုကရေစီဟိုတတော်ကိုပဲအချင်းရနေတဲ့နိုင်ငံကြီးတွေဖြစ်တော့ဒီမိုကရေစီလွတ်လပ်ခွင့်တွေကိုကောင်းကောင်းသိနားလည်နေကြတာပါဒီတော့ဒီအလွယ်ဆုံးပဲပြောရမယ်ဆိုရင်ကျွန်တော်တို့သတင်းသမားတွေအနေနဲ့เนาะဒီလိုအာဆီယံအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်လို့เนาะဒီလိုညီလာခံတွေစည်းဝေးပွဲတွေလုပ်ရင်ဒီနိုင်ငံတကာကအဖွဲ့ဝင်နိုင်ငံတွေကသတင်းတော့တွေစာနယ်ဇင်းသမားတွေကိုဒီဥသိမ်းဆိုင်အစိုးရကလွတ်လပ်လပ်နဲ့ဝင်ဝင်ပေးပြီးတော့သတင်းယူခွင့်ပေးမလားဆိုတာဒါဒီတစ်ချက်ကပဲကျွန်တော်တို့ဒါဒီမိုကရေစီလွတ်လပ်ခွင့်နေတယ်မှာအဓိကတစ်ခုဖြစ်နေတာပဲဒါတော့တိုင်းပြည်အတွက်ဘာတွေလုပ်တယ်ညာတွေလုပ်တယ်ဆိုတာကတော့တခြားအသုရတွေကိုလှည့်စားလို့ရခြင်းရမယ်ဒီစာနယ်ဇင်းသမားတွေကိုတားဆီးပိတ်ပင်လို့ကတော့ရနိုင်မှာမဟုတ်ဘူးပေါ့ဗျာနော်အဲကောင်းနိုင်ပြောပါအောင်ခင်ဗျာ
ဆိုတော့အဲ့ဒီဟာအပါဝင်ပေါ့နော်နံပါတ်1ကတော့ဟိုလူခွင့်ရေးတွေဘလောက်တိုးတက်လာမလဲနံပါတ်2ကဒီတရားလွတ်လပ်ခွင့်ဘလောက်ရှိလာမလဲအဲ့ဒီနှစ်ခုကအရေးကြီးရလို့ထင်တယ်
ဟုတ်ပါတယ
်လူခွင့်ရေးကပြဿနာကိုအမေရိကန်နဲ့ဥရောပသမဂ္ဂလူနိုင်ငံတွေကမြန်မာနိုင်ငံမှာလူခွင့်ရမတိုးတက်လာဘူးဆိုရင်သူတို့ရဲ့အရေးယူပိတ်ဆို့မှုတွေမြန်မာအစိုးရနဲ့ဆက်ဆံရေးကတိုးတက်လာကြမရှိတဲ့အချိန်မှာမြန်မာကဥက္ကဋ္ဌဖြစ်တယ်ဆိုတဲ့အချိန်မှာ အာဆီယံကြီးနဲ့ရောသူတို့နဲ့ဆက်ဆံရင်မှမထိခိုက်နိုင်မလားပေါ့အဲ့ဒါတစ်ချက်ပေါ့ဆိုတော့တကယ်တမ်းလူခွင့်ရေတိုးတက်လာနိုင်ပါမလားနောက်တစ်ခုကတော့မီဒီယာပါဆိုတော့မီဒီယာအခုစိုးရတက်ပြီးနောက်ပိုင်းမှာစိတ်ဟိုတနေ့ရပဲကျွန်တော်သတင်းလေးတစ်ပုဒ်တွေ့လိုက်တယ်သတင်းလေးကြားရတယ်ပါဆိုတော့အထက်မှာကြားနေတဲ့ကြောင်သူတို့နှစ်ပတ်ပိတ်လိုက်ပြန်ပြီပေါ့နော
်
ဘာမှလည်းထူးထူးထွေးထွေးရေးရမဟုတ်ဘူးဒီနှစ်သက်23ဒိမ့်နံဖုန်းတွေကို3သိန်းခွဲထပ်ပေးလို့ရှိရင်9ဒိမ့်နံ GSM ဖုန်းရမယ်ဆိုရာလေးကိုရေးလိုက်ပြီ။ဆိုတော့အဲ့ဒါလောက်ရေးရလေးတော့မှလွတ်လပ်ခွင့်မပေးသေးဘူးဆိုလို့ရှိရင်ဒီလိုမျိုးအာဆီယံဥက္ကဋ္ဌအာဆီယံထိပ်သီးညီလာခံတွေလုပ်တဲ့အချိန်မှာလိုအပ်တဲ့မီဒီယာလွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်နဲ့သတင်းလောက်တွေလွတ်လပ်သက်သတင်းယူခွင့်ကတော့နည်းနည်းတော့ဝေးသေးတယ်လို့ကျွန်တော်တော့လို့အမြင်ပါတ
ယ်။မှန်ပါတယ်ခင်ဗျ။အဲ့ကိုမောင်မင်းကပြောပါအောင်ခင်ဗျ။
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်မြန်မာနိုင်ငံအနေနဲ့ကဒီအာဆီယံဥက္ကဋ္ဌဒီတာဝန်ပေါ့နော်အဲ့ဒီတာဝန်ကိုယူဖို့ကြိုးစားတာဒါဒုတိယအချိန်မှာပထမတစ်ချိန်လုံးကတကယ်ကတော့သူတို့ယူဖို့ကြိုးစားတာမဟုတ်ပါဘူးသူတို့အလှည့်ကျပါ2005ခုနှစ်တုန်းကသူတို့အလှည့်ကျပါတယ်အဲ့ဒီအချိန်လုံးကနားဖအစိုးရလက်ထက်မြန်မာနိုင်ငံမှာဒီလူခွင့်ရင်းနဲ့ပတ်သက်တဲ့တင်းကျပ်မှုတွေတော်တော်များများရှိနေတယ်တော်အောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့သူတို့စိုးစိုးဝါးဝါဒီလုပ်ခဲ့ဆက်ဆံခဲ့တဲ့ဟာတွေလည်းတော်တော်များများရှိနေတော့သူတို့ကသူတို့ဒီ2004ခုနှစ်အာဆီယံကြီးလက္ခဏာကိုသူတို့ကသူတို့မတက်ခဲ့တဲ့ခါကျတော့ဒီ2005ခုနှစ်ကျတော့ဒီအာဆီယံဥက္ကဋ္ဌရာထူးကိုယူဖို့ဟာမှာလည်းပဲသူတို့လွဲခဲ့ရပါတယ်။အဲဒီတုန်းကတော့သူတို့တမင်တကာကိုအလွှဲခံခဲ့တာပါ။အခုနောက်ပိုင်းကျတော့ဒီဦးသိန်းစိန်အစိုးရတက်လာပြီးနောက်ပိုင်းကျတော့ရတားအစိုးရရဲ့မျက်နှာကိုပြပြီးတော့ဟာလာဒီအာဆီယံဥက္ကဋ္ဌရာထူးကိုများရမလားလို့သူတို့ဒုတိယတစ်ပတ်သူတို့ပြန်စူးစမ်းတာပါ။အဲဒီလိုစူးစမ်းဟာစူးစမ်းတဲ့နေရာမှာလည်းပဲဒီအခုဒီစိုးရတဲ့သက်တမ်းဒီ6ပတ်ကာလအတောအတွင်းမှာကိုသူတို့အနေနဲ့ကတော့တတ်နိုင်တယ်လို့ဟာမိန်ကုန်းတွေအဖြစ်ဟာလာဝါရဖြန့်ပြီးတော့သူတို့စူးစမ်းခဲ့ပါတယ်။ကျူသားခဲ့ပေမဲ့လို့နောက်ဆုံးလက်တွေ့ဖြစ်ရကတော့ဒီညီလာခံတာပြီးသွားတယ်သူတို့ဒီအာဆီယံဥက္ကဋ္ဌဖြစ်ဖို့ကိစ္စကတော့အခုချိန်ထိဒီတိုးလို့တွဲလောင်းကြံခဲ့တယ်လို့ပဲပြောရမှာပါဆိုတော့အင်ဒိုနီးရှားလက်ရှိဒီအာဆီယံဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့အဆိုအရပြောရမယ်ဆိုလို့ရှိရင်တော့ဟုတ်လားမြန်မာအစိုးရအနေနဲ့ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့ပြည်ပြင်ပြောင်းလဲမှုတွေလူခွင့်နဲ့ပတ်သက်တဲ့ပြည်ပြင်ပြောင်းလဲမှုတွေဘယ်လောက်အထိဟုတ်လားသူတို့မှဟုတ်လားဒီအပြုသဘောဆန်လာမလဲအကောင်းဘက်ကဦးတည်လာမလဲဒါအပေါ်မှာအာဆီယံဥက္ကဋ္ဌရာထူးဟာရမယ်မရဘူးဆိုတော့မူတည်နေပါတယ်လို့ပြောပါတယ်ဆိုတော့တစ်ဖက်ကအာဆီယံကိုပြန်ကြည့်ပြန်တော့လည်းပဲအာဆီယံမှာဟလာမူရင်းနိုင်ငံ6နိုင်ငံအဲ့ဒီနိုင်ငံတွေအများစုကဒီမိုကရေစီနိုင်ငံတွေနောက်တိုးနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားရဲ့လာအိုရဲ့မြန်မာရဲ့ဗီယက်နမ်ရဲ့ဆိုတော့ဒီနိုင်ငံတွေဟာဒီကွန်မြူနတီနိုင်ငံဟောင်းတွေကွန်မြူနတီနိုင်ငံတွေနောက်ပြီးတော့အာနာရှင်နိုင်ငံတွေအာနာရှင်နိုင်ငံဟောင်းတွေဆိုတော့သူတို့အနေထားနဲ့ဟလာဒီပထမ6နိုင်ငံအနေထားနဲ့ကွာလာတာအခုနောက်ပိုင်းမှာပိုပြီးသိတာလာပါတယ်ဆိုတော့အခုဆိုရင်ဟလာဒီစင်ကာပူလိုအင်ဒိုနီးရှားလိုနိုင်ငံမျိုးတွေဟာဒီမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌဖြစ်ရေးကိုဆန့်ကျင်ခဲ့ပေမဲ့လို့ဒီတွန့်ဆုံနဲ့ခါနောက်ဆုံးအများသဘောတူလို့လက်ခံလိုက်ရပေမဲ့လို့ဒီသောသောပြောတဲ့နောက်တိုးနိုင်ငံတွေကတော့မြန်မာနိုင်ငံကိုအာဆီယံဥက္ကဋ္ဌဖြစ်စေချင်ပါတယ်ဆိုတော့ဘာပဲပြောဒီအကွက်ဟာမြန်မာနိုင်ငံဒီမြန်မာအရသာအစိုးရအနေနဲ့ကလောလောဆယ်မှာတပန်းရှုံးသွားတဲ့အကွက်လို့ပဲကျွန်တော်မြင်ပါတယ်သူတို့ဒီအာဆီယံဥက္ကဋ္ဌရာထူးကိုမရတာတကယ်တမ်းကတော့အဲ့ဒီရာထူးကိုသူတို့မရတာကသူတို့ဘက်ကတည်တည်ချေချေစဉ်းစားကြည့်မှဆိုရင်ဘယ်လောက်ရှိအကောင်းဖြစ်မလဲအဆိုးဖြစ်မလဲဆိုတော့ကျွန်တော်တို့တေချာတိဖို့ခက်ပါတယ်သို့တော်လည်းပဲသူတို့တော်ဥက္ကဋ္ဌရာထူးရားလို့ဒီမီဒီယာတွေကိုသူတို့ဝင်ဝင်ပေးလိုက်မယ်ဆိုလို့ရှိရင်တော့အဲ့ဒါသူတို့နေနေလည်းခက်ခဲတော်တော်များများဖြည့်ရှင်းရတာတော်တော်များများရှိလိမ့်မယ်လို့တော့ကျွန်တော်ပြန်ပါတယ်ခင်ဗျာ
ဟုတ်ကဲ့အင်ဒိုနီးရှားနိုင်ငံကအခုလောလောဆယ်မှာသူကအလှည့်ကျဥက္ကဋ္ဌဖြစ်နေတယ်လေဒီတော့အင်ဒိုနီးရှားနိုင်ငံကနိုင်ငံသားရေးဝန်ကြီးကမကြခင်မှာမြန်မာနိုင်ငံကိုသွားပြီးတော့ဒီဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ဘာတွေလှုပ်ထားပြီလဲဘာတွေလှုပ်ဖို့လို့ရှိသလဲဆိုတာတွေကိုသွားပြီးတော့လေ့လာအောင်မယ်ဆိုတာလည်းကျွန်တော်တို့သိရတယ်ဒီတော့ဟိုတခုဟိုပေါ့လေကောင်းတဲ့ဘက်ကကျွန်တော်လှည့်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့ဒီလက်ရှိမြန်မာအစိုးရအနေနဲ့ကဒီအာဆီယံကောကဘာကောတို့တော့ဒီမိုကရေစီလမ်းပေါ်မှာရှောက်နေပါပြီဒီတော့ဒီမှာအကုန်လုံးကိုလည်းပဲရှော့ရှော့ပေါ့ပေါ့လုပ်နေပါတယ်ဆိုတော့အခြေအနေမျိုးကိုသူကပြရမယ်ဆိုရင်ဒီမိုကရေစီအင်အားစုတွေအတွက်ပိုးပြီးတော့လှုပ်ရှားဖို့အတွက်များအခွင့်အလမ်းသာလာမလားဆိုတာပေါ့လေအဲ့ဒါသွားပြီးတော့စဉ်းစားမိပါတယ်ကဲကျွန်တော်တို့အချိန်ကပြည့်ပါပြီခင်ဗျာအဲ့တော့နောက်ထပ်ထူးထူးထွေးထွေးပြောစရာရှိရင်အချင်းချင်းပြီးတော့ပြောပေးပါလားပြောစရာရှိလားကိုညတန်း
ကျွန်တော်တော့ချွေးချူးမရှိပါဘူး
ဟုတ်လားကောင်းတယ်ဟုတ
်ဟုတ်ကဲ့ဟိုအာဆီယံကိစ္စနဲ့ပတ်သက်လို့ပေါ့နော်အာဆီယံအဖွဲ့ကြီးရဲ့သူ့ရဲ့စံချိန်စံညွှန်းတွေရလဲဟိုစဉ်းစားစရာဖြစ်တာပေါ့ငကိုလဲကတော့မှလူခွင့်ရေးကိုခြေခံပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့မဟုတ်တာမျိုးဒီမိုကရေစီကိုခြေခံပြီးဖွဲ့စည်းထားတာမဟုတ်တော့ဒါပေမဲ့အခုဒီပြီးခဲ့တဲ့အာဆီယံစည်းဝေးမှာကိုကဟိုပြည်သူ့ကိုယ်စားလှယ်ပေါ့နော်လူထုကိုယ်စားလှယ် People's Forum နေပါတယ်မှာဟိုအစိုးရကကိုယ်စားလှယ်ကိုစားပြုပြီးတော့လှုပ်လိုက်တဲ့သူတွေကိုပေးတက်ခိုင်းတာမျိုးတွေရှိလာတယ်ဆိုတော့သူတို့ကတော့လူခွင့်ကိစ္စတွေဘာတွေကိုသိအများကြီးထည့်ပြီးစဉ်းစားမှမဟုတ်ဘူးအာဆီယံကဒီမြန်မာကိစ္စပြည်တယ်တော့ရင်ပြီးရောဆိုရယ်စဉ်းစားချက်မျိုးနဲ့စဉ်းစားမယ်လို့ထင်ပါတယ်ဒါပေမဲ့တကယ်တမ်းထည့်သွင်းစဉ်းစားမှာတော့ အဲ့ဒီ2014မတိုင်ခင်မှာပမာပြည်ကတကယ်တမ်းပြည်ပြောင်းလဲမှုတွေလို့လောက်လာမလားပေါ့နော်။ဒါလောက်လာဘူး pressure လည်းပမာဆိုးရွားပေါ်မှာရှိလာပြီဆိုတော့ဆိုတော့တကယ်တမ်းလောက်လာမယ်ဆိုတော့ကျွန်တော်ကြိုးစားရမှာပါပဲ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ရတဲ့အချိန်ကပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီဆွေးနွေးပွဲစကားဝိုင်းကိုလည်းဒီမှာပဲညနာရတော့မှာဖြစ်ပါတယ်။အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက် BMA မြန်မာသတင်းတပ်မဲ့ကဥက္ကဋ္ဌဖြစ်သူဦးမောင်အောင်မြင့်အတအပြင်ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလှည့်လာသူဦးအောင်နိုင်နဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်က BADA မြန်မာအမေရိကန်ဒီမိုကရေစီမဟာမိတ်အဖွဲ့ဥက္ကဋ္ဌဦးညွန့်သားတို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြားပါရစေခင်ဗျာ။တော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။